NRA အစိုးရတဲ့လက်ထက်2016ခုနှစ်ရဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေဟာ2015ခုနှစ်ကတည်းကတိုးမြင့်လာတယ်လို့လူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ ND ဘာမာရဲ့2016ခုနှစ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့ပြည်ပခဖြစ်ရာရှမ်းနယ်ကချင်ပြည်နယ်တွေဘက်မှာလူခွင့်ရေးချိုးဖောက်မှုတွေပိုတိုးလာနေပြီးဖြစ်စဉ်တွေမှာတော့လက်နက်ကိုင်ဖွဲ့တွေကကျူးလွန်တဲ့ပြစ်မှုတွေပိုများတယ်လို့လည်းလူခွင့်ရေးဆောင်ကြည့်သူတွေကဆိုပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုငါတရင်ပြပို့ထားပါရရှင
်မြန်မာနိုင်ငံတွင်လူခွေရေးချိုးဖောက်မှုဟာ2016ခုနှစ်တွင်တိတိတသာမြင့်တက်လာတယ်လို့လူခွေရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ Anti Burma ကနေထုတ်ပြန်ခဲ့တာပါအထူးသဖြင့်စစ်မဲ့ဖြစ်ပွားရာရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်မှာလူခွေရေးချိုးဖောက်မှုတွေပုံမှန်တိုးများလာတယ်လို့လူခွေရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ Anti Burma ရဲ့စီမံဖွဲ့ဝင်မတ်မိုးနေလီကပြောပါတယ်
2015မှာကျမတို့လက်လက်ညီတော့ပြုစုထားတဲ့ဒီလူခွေရေးချိုးဖောက်မှုနဲ့ဒီ2016မှာဖြစ်ခဲ့တဲ့ဒီစားကိုနိုင်ရှိပြီးတော့ကြည့်ရဆုံးလို့ရှိရင် the wet လောက်ပေါ့နော်ဒီဆိုးဝါးတုံးမြင့်လာတာကိုတွေ့ရတယ်အထူးသဖြင့်တော့ဒီဖြစ်ဖြစ်နေတဲ့ဒီကဒီမြောက်ပိုင်းနဲ့တချင်ပြီးခက်မှာပေါ့နော်ဖြစ်ပြတဲ့အဖြစ်ပြတဲ့အများဆုံးဖြစ်တော့ပေါ့ကျမတို့ဒီအရင်ဒီအစိုးရဖြစ်ပေမဲ့ပေါ့နော်ဒီကျမတို့လိုချင်တဲ့ဒီမိုကရေစီအစိုးရလိုပြောပေမဲ့အဟအတားဒီအများကြီးရှိနေတဲ့အပေါ်မှာဒီလူခွေရေးချိုးဖောက်မှုလူခွေရေးမြင့်တင်ဖို့အတွက်မလုပ်ဆောင်နိုင်ဘူးဆိုတော့အချက်ကိုလည်းကျမတို့မြင်ရတော့ပေါ့
ဒီကေ2015ခုနှစ်မှတ်တမ်းအရလူခွေရေးချိုးဖောက်မှု84မှုရှိရာကနေ2016ခုနှစ်အတွင်းတိုင်းနယ်ပြည်နယ်10ခုသွင်းမှာလူခွေရေးချိုးဖောက်မှုပေါင်း154မှုရှိလာပြီးယခင်နှစ်သက်ချိုးဖောက်မှု20နီးပါးမြင့်တက်လာတယ်လို့မှတ်မွန်းနေလီကဆိုပါတယ်လူခွေရေးချိုးဖောက်မှုဖြစ်စဉ်တွေမှာလက်နက်ကန်ဖွဲ့တွေကျူးလွန်တဲ့အဖြစ်တွေပိုများတယ်လို့မှတ်မွန်းနေလီကပြောပါတယ
်များတော့အချင်းဒီစစ်တပ်ဖက်ကကျူးလွန်တာကတော့အများဆုံးဖြစ်တယ်အဲ့ဒီထက်မှမှဒီဒီလူရှိပေါ့နော်ဒီလူရှိကြီးတွေပေါ့နော်အဲ့လိုမျိုးကျူးလွန်တာတွေရှိပါတယ်ဆိုရှင်ရဲ့ဒီထဲမှာလည်းကျမတို့ကောက်ခံတဲ့ထဲမှာဒီလက်နက်ကအဖွဲ့ကြီးပေါ့နော်ဒီချန်ပီယံမဆိုလို့ရှင်လည်းလက်နက်အဖွဲ့ကြီးများတာပေါ့ဆိုတော့အဲ့ဒီလက်နက်အဖွဲ့ကြီးကနေချိုးဖောက်တဲ့ကိစ္စတွေကတော့အချို့တည်းပေါ့နော်အဲ့လိုမျိုးတွေ့ရပါတယ
်2016ခုနှစ်တွင်ရှမ်းပြည်နယ်ဘက်မှာလူခွေရေးချိုးဖောက်မှုခံရတဲ့ဖြစ်စဉ်ကိုတော့ရှမ်းလူခွေရေးမှန်တိုင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမှတ်နန်းလွန်လှိုင်းကခုလိုပြောပါတယ
်အပြစ်မဲ့ပြည်သူတွေရောဒီတိုင်းအဲ့ဒါနဲ့ပြတ်တာပေါ့နော်ဒီဒူတွေကိုလက်နဲ့ကန်အဖွဲနဲ့မာပြီးတော့မှအဲ့လိုမျိုးအကြောင်းပြချက်ပြီးတော့မှခဏညအဲ့လိုမျိုးတွေလဲရှိရဲ့အရင်တိတာလာတာတော့တိုက်ပွဲဖြစ်တဲ့ချိန်အတွင်းမှာတော့ကြက်လီရင်နဲ့ပိုက်တာပေါ့နော်ကြက်လီရင်နဲ့ဟိုလက်နဲ့ကန်တွေတော့ပိုက်ရတော့ပိုက်တော့လက်နဲ့ကန်တဲ့လူတွေမထိပဲနဲ့ဒီဒူတွေကိုခဏညတော့ဖြစ်နေတာပေါ့နော
်လူခွေရေးချုပ်ပါမှုမြင့်တက်လာတဲ့အပေါ်မှာလက်ရှိ NLD အစိုးရအနေနဲ့လူခွေရေးကိုပုံပြီးမြင့်တင်ဖို့နဲ့ Federal Democracy စနစ်ကိုတက်လှမ်းနိုင်ရေးလူခွေရေးမြင့်တင်ရေးနဲ့တရားမျှတမှုကိုရှာဖွေဖို့အရေးကြီးကြောင်းကိုလည်းအန်ဒီဘာမာကနေထောက်ပြထားပါတယ်။လူခွေရေးချိုးဖောက်မှုနဲ့ပတ်သက်ပြီးတော့လက်ရှိအန်လက်တီဆိုရလက်ထက်မှာပွေလင်းမြင်သာမှုရှိလာတဲ့အတွက်လူမှုကွန်ရက်သတင်းမီဒီယာကနေတဆင့်ပြည်သူတွေပိုသိလာတယ်လို့ကရင်လူခွေရေးဖွဲ့ရဲ့ညွှန်ကြားရေးမှူးစောအန်ဘတ်ကဆိုပါတယ်။
ကိုင်းလေလာတဲ့အချိန်မျိုးပေါ်မှာလူတွေရဲ့ social media တွေဆောင်းလာတဲ့ခါကျတော့ဖြစ်လာပြီဆိုလို့ရှိရင်ချက်ချက်သိရတာပေါ့နော်အရင်တော့ဆိုလို့ရှိတော့အဲ့လိုမျိုးချက်ချက်မသိရဘူးပေါ့နော
်အန်ဒီဘာမာရဲ့စင်ကာစာထဲမှာတိုင်းတာလက်နက်ကန်အားစုတွေနဲ့တပ်မတော်တို့ကြားဖြစ်ပွားနေတဲ့လက်နက်ကန်ပဋိပက္ခတွေစစ်ဘေးရှောင်တွေပေါ်လူသားချင်းဆန္ဒတဲ့အကူအညီတွေတားဆီးခံရမှုတွေလူခုရေးချိုးဖောက်သူတွေကိုအပြစ်ပေးအေးအေးယူမှုမရှိခြင်းတရားမျှတမှုမရှိခြင်းတိုင်းတာပြည်သူလူထုတွေပေါ်ဖိနှိပ်တဲ့တရားဥပဒေတွေကိုအထူးကဝေဖန်ထောက်ပြထားပါတယ်ခင်ဗျာ